ngamon khang ba mu ha silan na tuk phit la de lo EU thait tan tan daman ga pyo bi de naw lu shin nai ngan nwi akuni pe agency ri ne saitana shin nwi ga gaza go kong chang le chang ne ye chang lo ga ni asa sa ri kunyi pe nai mu di kini ga sa bi lo chobet ni ja ba de october 9 ya ni ga ni sa ga de israel hamas sit pwe chang ayat ta ri su lai pyon lai tei song ga ya de lo palestine ne mi ma lu ba hne de ta ma 4 tan law ha ngamon khang ba mu dan go khan la ya nai ne lo tri pe mu ri le thwet paw ni da ba မနေ့ကတော့ Cyprus ကနေပြီးတော့ဂါဇာကိုတန်ချိန်200နဲ့ညီတဲ့ကုညီကေဇေးပစ္စည်းတွေတင်ဆောင်လာတဲ့သင်္ဘောတစ်စင်းထွက်ခွာသွားပြီဖြစ်ပါတယ်။မကြသေးခင်ကလည်းအီဂျစ်ကနေဂါဇာကမ်းမြောင်ကိုအကူအညီပေးမဲ့ truck ကားတွေရောက်ရှိမှုနှိပ်ကွေးသွားတဲ့အတွက်အကူအညီပေးပစ္စည်းတွေကိုအလူအယက်ယူငင်နေရတဲ့အတွက်လူမှုမငြိမ်မသက်ဖြစ်ခဲ့ရတာကြောင့် Israel ဘော်အပြစ်တင်မှုတွေလည်းရှိနေပါတယ်။အာရဗ်နဲ့အနောက်နိုင်ငံတချို့ကတော့ဂါဇာကမ်းမြောင်ကိုလေကြီးတွေကနေတဆင့်ရိတ်ခါထုတ်တွေကိုပစ်ချပေးခဲ့ကြပြီးတော့မော်ရိုကိုနိုင်ငံကလည်းအစ္စရေးနိုင်ငံဘန်ဂိုရီယန်လေစိတ်ကတဆင့်ကယ်ဆယ်ပစ္စည်းတွေကိုလင်းမြန်တဆင့်နဲ့ပေးပို့ခဲ့ပါသေးတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိတ်ခါအစီအစဉ် WFP ကတော့ကနအုပ်ကယ်ဆယ်ရေးထရက်ကား6စီးကိုအစ္စရေးတောင်ပိုင်းကတဆင့်ဂါဇာမြောက်ပိုင်းကိုမနေ့ကပဲပေးပို့ခဲ့ပါသေးတယ်။စစ်ပွဲစတင်ခဲ့တဲ့အောက်တိုဘာလဇန်ပိုင်းကနေစပြီးတော့ပါလက်စတိုင်းဒေသမှာတည်ဆုံသူစုစုပေါင်းဟာအနည်းဆုံး3,282 ဦးရှိပြီးတော့အခြားဒဏ်ရာရသူကတော့8,300ကျော်ရှိနေပြီလို့ဟာမတ်စ်ဦးစီးတဲ့ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ကျန်းမာရေးဝန်ကြီးဌာနကပြောပါရရှင်။